အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆိုမာလီယာနိုင်ငံကိုတမိုင်းဝင်ခီးစဉ်ဖြစ်အင်ကာနီမှာရောက်ရှိသွားခဲ့ပါတယ်။သူဟာဆိုရင်စစ်မဲ့ဖြစ်ပေါ်နေတဲ့နိုင်ငံကိုရောက်သွားတဲ့အဆင့်မြင့်ဆုံးအမေရိကန်တန်တမန်တစ်ဦးဖြစ်ပါတယ်။မစ္စတာကယ်ရီနဲ့တူလိုက်ပါသွားတဲ့ VOA သတင်းတောက် Pam Dawkins ပေးပို့တဲ့သတင်းအရနိုင်ငံရဲ့ဝန်ကြီးကယ်ရီဟာမူဂါဒီရှူးလေဆိပ်မှာ၃နာရီခွဲကြာအချိန်ယူနေထိုင်ခဲ့ပြီးအဲ့ဒီမှာဆိုမာလီယာသမ္မတဟာဆန်ရှိခ်မာမုဒ်နဲ့ဝန်ကြီးချုပ်အပါအဝင်ထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆိုမာလီယာနိုင်ငံဟာတစ်စစ်ချိုးပြောင်းလဲနေပြီးတော့စီးပွားရေးလုပ်ငန်းတွေပြန်လည်လာနေပြီဆိုတာကိုအခုမစ္စတာကယ်ရီရဲ့ခီးစဉ်ကပြသနေပါတယ်လို့ဆိုမာလီယာနိုင်ငံသားရေးဝန်ကြီးအဘီဆလန်ဒီလီအိုမာက VOA ဆိုမာလီယာဌာနကိုပြောဆိုခဲ့ပါတယ်။ဆိုမာလီယာနိုင်ငံဟာနှစ်ပေါင်း၃၀လောက်စူပူမှုတွေအကြမ်းဖက်မှုတွေဖြစ်ပွားနေခဲ့ပြီးတော့လွန်ခဲ့တဲ့နှစ်အနည်းငယ်ကမှတည်ငြိမ်မှုရရှိလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆိုမာလီယာအစိုးရဟာအခုချိန်ထိ Al Qaeda အဖွဲ့နဲ့ဆက်ဆံနေတဲ့ Al Shabaab အဖွဲ့ရဲ့အသေးခံဘုံခွဲတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆိုမာလီယာနိုင်ငံအနေနဲ့တိုးတက်မှုတွေရရှိလိမ့်မယ်လို့မျှော်လင့်ထားပြီးနောက်တစ်ချိန်အလေပတ်လာတဲ့အခါမြို့ထဲကိုအတူတူလမ်းလျှောက်သွားကြမယ်လို့ Mr. Kerry ကမူဂါဒီရှူးလေဆိပ်မှာပြောကြားခဲ့ပါတယ်ခင်ဗျာ။